လက်ရှိအာဏာရမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလူမြင်ကွင်းမှာလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တရားမျှတမှုမရှိနိုင်ရင်တမတော်နဲ့လက်ရှိ NLD အစိုးရရဲ့ပုံရိပ်ကိုထိခိုက်နိုင်တယ်ဆိုတဲ့ပြောဆိုမှုတွေပြည်သူတွေကြားမှာကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ရှင်းနေကြီးဥက္ကဋ္ဌလှုပ်ကြံခံရတာဒီကနေ့ဆိုရင်၄ရက်မြောက်ဖြစ်လာပေမဲ့အာဏာပိုင်တွေဘက်ကတိကျတဲ့သတင်းထုတ်ပြန်မှုမရှိတဲ့အပေါ်မှာအမှုမှန်ပေါ်ပေါက်ရေးအတွက်စိုးရိမ်ကြဖြစ်တယ်လို့အများစုကထောက်ပြနေကြတာပါသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ပြောပြပေးပါမယ်ရှင
်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှိနေဥက္ကဋ္ဌဟာရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်လူမြင်ကွင်းမှာလှုပ်ကြံခံရပြီးသိဆုံးတာဒီကနေ့ဆိုရင်၄ရက်မြောက်ရှိသွားပါပြီတရားလွှတ်တော်ရှိနေဥက္ကဋ္ဌလှုပ်ကြံခံရမှုအပေါ်စုံစမ်းစစ်ဆေးမှုအခြေအနေတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကအခုချိန်ထိတိကျရေးရတဲ့သတင်းထုတ်ပြန်တာမရှိတာကြောင့်အမှုမှန်မပေါ်ပေါက်မှာကိုအများစုကစိုးရိမ်နေကြတာပါဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်တဲ့အမှန်တရားကိုပြည်သူတွေသိခွင့်မရှိဘူးဆိုရင်တပ်မတော်နဲ့လက်ရှိ NLD အစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တယ်လို့ဥပဒေပညာရှင်တဦးဖြစ်တဲ့တရားလွှတ်တော်ရှိနေဦးကြည်မြင့်ကပြောပါတယ
်အမှုမှန်မဟုတ်ဘူးလို့ပြည်သူတွေမယုံကြည်တဲ့နေ့မှာတပ်မတော်တို့လည်းမကောင်းဘူးလက်ရှိအစိုးရအတွက်လည်းမကောင်းဘူး NLD အတွက်လည်းမကောင်းဘူးဒါတော့အသေးချာပဲအဲ့တော့အမှုမှန်ပေါ်အောင်ဝိုင်းဝန်းစူးစမ်းသင့်တယ်သို့တော့လက်ရှိသွားနေတဲ့နှုံသားနဲ့အနေထားတွေရတော့နော်ဖျားခိုးခိုင်းနဲ့အဆုံးတတ်ပြလိုက်မှာကိုဆရာအမတန်စိုးရင်
မြန်မာပြည်ဟာဆယ်စုနှစ်ပေါင်းများစွာတရားဥပဒေစိုးမိုးရေးနဲ့ကင်းကွာခဲ့ရပြီး2008ခုနှစ်ကမာရွတ်မြို့နယ်စိမ့်လေကန်တာလန်းကငါးလုံးပြိုင်လူသတ်မှုအပအဝင်ပြီးခဲ့တဲ့နှစ်ကမင်္ဂလာရုံမြို့နယ်မှာဖြစ်ပွားခဲ့တဲ့ရဲရရှိဟောင်းမိသားစုတစုလုံးတေဆုံးခဲ့ရတဲ့လေးလောင်းပြိုင်လူသတ်မှုလို့အမှုတွေကတော့အခုချိန်ထိဖော်ထုတ်နိုင်ခြင်းမရှိတာမို့ရှင်းနေကြီးဦးကိုနီလှုပ်ကြံခံရမှုဟာလည်းအမှုမှန်ဖော်ထုတ်နိုင်ခြင်းရှိပါမလားဆိုတဲ့စိုးရိမ်ချက်တွေပေါ်ထွက်လာနေတာပါဒီကနေ့ရပိုင်းကဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်တဲ့ရဲစစ်ဆေးချက်တွေအင်တာနက်ပေါ်ပေါက်ကြားခဲ့တာကြောင့်လုံခြုံရေးတာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးချက်တွေအပေါ်ပြည်သူတွေအနေနဲ့မေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။လက်ရှိအချိန်ထိတော့ရှေ့နေကြီးဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ဆက်စပ်တဲ့စုံစမ်းစစ်ဆေးဆောင်ရွက်နေရတွေဟာလက်ရှိအစိုးရနဲ့ပြည်ထောင်စုဝန်ကြီးဌာနမှအဓိကတာဝန်ရှိတယ်လို့မြန်မာနိုင်ငံအစ္စလမ်သာသနာရေးကောင်စီအတွင်းရေးမှူးဦးဝနာရွှေကပြောပါတယ
်။အခုလက်တွေ့အနေနဲ့ရလဒ်တီကပြောမယ်ဆိုရင်ဒီလောက်ကြီးကြီးတဲ့ကိစ္စတွေမှာဆိုင်ရက်ဆိုင်ရံဒီပောက်ခွက်လာတဲ့ကိစ္စကြီးအဲ့ဒါဒီလောက်ဆိုင်ရက်ဆိုင်ရံဒီပောက်ခွက်လာတဲ့အခြေအနေရောက်တဲ့အခြေအနေမှာလည်းပြန်လဲတုံ့ပြန်ပြီးတော့ပြည်သူကိုပြန်လဲရှင်းလင်းတဲ့အားဖြင့်အားရစရာရှိ
တရားလွှတ်တော်ရှိနေဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်အတက်ကြွဆုံးသူတဦးဖြစ်ခဲ့သလိုလှုပ်ကြံခံရပြီးမသေးဆုံးခင်2016ဒီဇင်ဘာ30ရက်နေ့မှာတော့ NLD လွှတ်တော်အမတ်တွေကိုရွေးကောက်ပွဲကတိတစ်ခုဖြစ်တဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်ထဲပို့ဖို့တိုက်တွန်းခဲ့ပါသေးတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့ဥက္ကဋ္ဌလှုပ်ကြံခံရမှုဟာနိုင်ငံရေးနဲ့တနည်းတစ်ပုံဆက်ဆက်နေတယ်လို့ယုံကြည်သလိုဒီဖြစ်ရကြောင့်လုံခြုံရေးနဲ့ပတ်သက်လို့ပေါ်ဆောင်မှုကိုသတိပြုမိစေတယ်လို့ဆိုပါတယ်
။သူလိုက်နေတဲ့ကိစ္စတွေအမှုတွေလည်းကျွန်တော်တို့နဲ့ပြိုင်ပြီးတော့လိုက်နေတော့ကျွန်တော်တို့သိနေဒီလိုအသက်အန္တရာယ်ဖြစ်လောက်တဲ့ကိစ္စမျိုးဖြစ်စေအကြောင်းမရှိအဲ့ဒါဆိုရင်ကိုနီဘာဖြစ်လို့နဲ့လဲဆိုတာကြံဆက်စဉ်းစားမှာဆက်စဉ်းစားတဲ့ခါကျတော့နိုင်ငံရေးကတနည်းမဟုတ်တနည်းနိုင်နေမယ်လို့တော့ယုံကြည
်အစိုးရအနေနဲ့အမှုမှန်ပေါ်ပေါက်ဖို့အကောင်းဆုံးဆောင်ရွက်နိုင်ဖို့ပဲမျှော်လင့်ကြောင်းပြောလာသူကလှုပ်ကြံတက်ဖြတ်ခံရတဲ့ရှင်းနေကြီးဥက္ကိုနီရဲ့သမီးဖြစ်သူမအေးတီခိုင်ပါဟ
ိုဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေကအကောင်းဆုံးလုပ်မယ်လို့ညွှန်နေပါတယ်အဲ့တော့ကျမတို့ကတော့ဒီသူကိုတော့တန်လျာရှိပါတယ်ဒီသူကိုတော့တန်လျာရှိပါတယ်လို့မပြောလို့ပါပြောပြနေလို့ရှိဘူးထင်တယ်
လူများရှိမှရှင်းနေကြီးဦးကိုနီကိုတနတ်နဲ့ပြတ်တက်ခဲ့တဲ့ဦးကြည်လင်းဆိုသူကတော့လက်ရှိမှရဲတပ်ဖွဲ့ကစစ်ဆေးနေဆဲဖြစ်ပြီးဒီလောက်ကြံမှုနောက်ွယ်ကဂွင်းဆက်တရေခန်းလို့တန်တရာရှိသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေတယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့အခုချိန်ထိသတင်းတိတိကျကျထုတ်ပြန်ပေးတာမရှိသေးပါဘူးရှင်